Di kene, sate malah nasa ni ane ni le tenai gue ma. Doa sang suji, diri emu awen, domi terati ka gue bi ma, sate hobiok ebare. Diri emu ne anitway di taka lu tetang kan ha, pubian lah le niya aw ma, mana paling kerega doa sang suji gu layau sangzai ni jara pihare. Doa sang suji ka, semu bago yau yau cime, agu lo monte kala ha, apu bian song cim pihare.အခုလိုပူပြင်းလာတဲ့နေရာအောက်မှာလာရောက်ဆောင်ဆိုင်နေတဲ့ပြည်သူတွေကိုကျေးဇူးအထူးတင်ပါတယ်ပြည်သူတွေရဲ့ဘဝတွေကလည်းပူပြင်းလွန်လာပါတယ်ဒီလိုအပူပြေဆုံးကာလတွေကိုရွေးကောက်ပွဲမှာမဲပေးရင်အတူတူကြော်ဖြတ်ကြပါစို့လို့ပြောလိုက်တဲ့အချိန်မှာလူတွေရဲ့ဩဘာသာတွေကညံသွားခဲ့ပါတယ်ခင်ဗျာ
ဒါပြင်အမျိုးသားဒီမိုကရေစီဖိုင်ယိုကေရွေးကောက်ပွဲဆောင်ဖို့ကတော့ကျောင်းသားတိတ်တာပြီလို့ဆိုတာပဲ။နောက်ကျောင်းသားတိတ်တာပြီဆိုတော့တချို့ကတော့ကျောင်းလေးပါပဲကျောင်းလေးပါပဲဆိုတော့တကယ်တော့အပေါ်ကကျောင်းလေးပြောင်းပြောင်းပြီးတော့ဟုတ်ကအရင်တိုင်းအရင်တိုင်းပဲဖြစ်နေတယ်။အဲ့တော့ကျမတို့ကအပေါ်ကျောင်းလေးပို့သူတွေလို့ပြောတာပါ။ဒါပြင်အမျိုးသားဒီမိုကရေစီဖိုင်ယိုကေ
သူကြားတိနေရတယ်လို့လဲတော့အောင်ဆန်းစုကြည်ကပြောပါတယ်ဒီလိုချိန်ချောက်တာဟုတ်မနေနဲ့မကိုင်းဘူးဆိုတာကိုဖတ်ချပါအဲ့တော့ဟုတ်မနေနဲ့မကြီးတဲ့ကိစ္စတွေလုပ်တဲ့ပုံပုံတွေကိုဘယ်လိုလုပ်ပွားရုံချိန်နိုင်မှာလဲဆိုတာစဉ်းစားကြည့်ပါဒီတော့ဒီလိုချိန်ချောက်မှုတွေဟာချိန်ချောက်တဲ့ဆိုပြီးကဘယ်လေးစားလို့ချိန်ချောက်တာဒီကဘာငါတို့ချောက်ပြီးတက်သွားမှာပဲလို့ချိန်ကလေးဟာဒီကဘာလေးစားတာ
ဆက်လက်ပြီးလာမယ့်ရွေးကောက်ပွဲလို့လူမှုဆန္ဒပေါ်ထုတ်ခွင့်ဆိုတာနောက်တကြိမ်ဘယ်တော့ရမှာလဲရကောရမှာလားဆိုတာတွေကလည်းတေချာရေရခြင်းမရှိတဲ့အတွက်လက်ရှိရနေတဲ့အခွင့်အရေးကိုထိထိရောက်ရောက်အသုံးချဖို့လိုတယ်လို့ဒေါအောင်ဆန်းစုကြည်ကပြောပါတယ်ခင်ဗျာ
ဘာလို့နိုင်ငံမှာဘာစကားတူလွတ်သွားလို့ရှိရင်နောက်တစ်သိဘယ်တော့လာလဲဆိုတော့ဘယ်လိုမှသိတာမဟုတ်တောင်းရေးဆောင်ရေးနဲ့ဘယ်တော့လာမလဲဆိုတာကိုသိမိချာမြင်းထားရတဲ့ဒီတိုင်းပဲအချိန်မမှန်ဘူးရောက်ချင်တဲ့အခါရောက်လာတယ်ဒီခါလေးလည်းလုံးလုံးမရောက်တော့ဘူးဘာကြောင့်မှမသိဘူးဒီတော့ကိုကအခွင့်အရေးရှိတဲ့အချိန်မှာဖြစ်အောင်လို့အရာယူပြီးတော့အောင်မြင်အောင်လို့လုပ်ရတယ်အဲ့တော့ဒီ2015ရွေးကောက်ပွဲဟာဒီမှာတော့နိုင်ငံအတွက်အပြောင်းအလဲအတွက်အခွင့်အရေးကြီးတစ်ခုပဲဒီအခွင့်အရေးကိုကျမတို့လက်လွတ်လိုက်လို့ရှိရင်နောက်ဒီလိုအခွင့်အရေးမျိုးဘယ်တော့ရမလဲဆိုတာဟာကျမတို့ဘယ်သူမှသိကြပါ့မပြောနိုင်တာမဟုတ
်လာမယ့်ရွေးကောက်ပွဲမှာမဲဆန္ဒတဲ့အားလုံးအနိုင်ရဖို့အင်မတန်အရေးကြီးကြောင်းလဲဒေါအောင်ဆန်းစုကြည်ကပြောပါတယ
်တရားရာဂိုင်းတော့ပြည်သူလူတော်ပေါ်စတယ်တဲ့နေရာကိုရတဲ့ပါတီတောင်မှ85ရာဂိုင်းတော့ပဲနေရာရတဲ့35ရာဂိုင်းတော့ကတော့တမတော်ကိုယ်စားလှယ်တွေကယူထားတာဖြစ်တယ်။ဒါဆိုကျမကအများပဲပြောတယ်။ဘဝယူကဘယ်နည်းနဲ့ရာဂိုင်းတော့ဘလောက်နိုင်ကျင်လဲဆိုကျမတရားရာဂိုင်းနိုင်ကျင်တယ်လို့ပဲကျမပြောတယ်။ဘာလို့လဲ။တရားရာဂိုင်းတော့နိုင်မှလွတ်တော်တွေမှာ85ရာဂိုင်းတော့ပဲရ။အဲ့ဒါကြောင့်မလို့ကျမတို့တဲ့မဲတရားချင်းတရားချင်းဟာအင်တာမှအရေးကြီးပါတယ်ဆိုတော့ပြည်သူတွေနားလဲ
ဒီဒီရဲ့ဟောပြောပွဲလာပိဋကတ်တွေကအမျိုးသမီးတဦးနဲ့အမျိုးသားတဦးရဲ့ရင်ဖွင့်တန်တွေကိုလည်းတင်ပြပါရစေ
။ကိုယ်တိုင်ရခိုင်လုံးလောက်တော့ဖြစ်မှာပါ
။ပေးရှင်လုံးလုံးတော့အိမ်မှာထမင်းမချက်ပဲနဲ့ဒီကွင်းထဲရောက်အောင်လာခဲ့တာ။ဒီဒီရဲ့မျိုးကျွန်တော်တို့ကဖြတ်ပုံတပကန်အုံးမင်သာတိပါ။လာတဲ့ဖြတ်ပုံဘိုးလေးကြက်လက်အကုန်မျိုးစုံကလာပြီးတော့အားပေးတာပါမိစုကျွန်တော်တို့ဂျာပြက်ရွေးကောက်ပွဲမှာလည်းကွာအပြတ်သက်နိုင်ပြီးသားပါပဲ။ NLD ကတော့ခု2015မှာလည်းလက်မထောင်ပြီးသားပါပဲ
။ဒေါအောင်ဆန်းစုကြည်ဟာဒီကနေ့မနေ့ပိုင်းကတော့ကော်မှုမျိုးနဲ့အတွင်းကထမ်းမနိုင်ဝါပလောက်တောက်နဲ့တမင်ကြံကြေးရွာတွေအပြင်ကွဉ္ညံကုန်းမျိုးကိုတွားရောက်မဲဆွယ်စီယုံခဲ့ကြောင်းပါခင်ဗျာ။